been never afraid. 'Cause it only serves to make me more determined to achieve my final goal. We ဒီဘက်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု20နှစ်ရှိသွားပြီ။နောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခေဘူးတဲ့ဒူဒူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်။ဟုတ်ကဲ့ရှင်။အရင်ကြီးကြည့်ပါတယ်။ဟု
တ်။ဟုတ်ပါကြောင့်ပါလားရှင်
။ကျွန်တော်တို့ဒီမှာအခုလေ့လာတာအားတွေအများကြီးရှိတယ်။ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေချင်လို့ရှင်။အမျိုးသားအမျိုးသမီးရောပါရတယ်။ဒေဂန္ဓမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတယ်မှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့ရပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်လုပ်သွားလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥပမာပြင်ပထမဦးဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်တောက်ဆက်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication လို့ဘာလို့စကားပြောတာအဲ့လိုမျိုးတောင်းနေဆိုတော့လေကျမတို့ရဲ့ပြောင်းနေတယောက်ဆက်ဆံရေးတွေ especially ဟိုနည်းနိုင်ငံကြားရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်းတင်းမွမွပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနဲ့နဲ့ဆက်ကဲရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျွန်မအချက်ပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နဲ့လေပုံမီးရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
အခုကဆက်ဆခြင်းနဲ့ရှိပါသေးတယ်အခု2014ကနေပြီးစပြီးတော့အမျိုးသမီးအဖို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီအရင်တော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလောက်တယ်အခုကျတော့ပို့ပြီးတော့ military casualty တွေမှာသူတို့ရောက်လာပါပြီဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီနဲ့တူတယ်အခုဆိုလို့ရှိရင်ပထမပတ်ဆင်ကဗိုလ်လေးတွေအခုဆိုရှင်အနည်းဆုံးပိုကြီးလောက်တက်ရှိနေလို့ရှင်တယ်ဟုတ်ကဲ့ရှင
်ပုံကြီးလေးမြန်မာနိုင်ငံကိုတွားရောက်လို့ရှိတယ်ဆိုတော့ကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလေးဖြစ်တင်နှန်းစင်းပြီးတော့ပုံမှုအဆင့်ရှိလာပြီဆိုတော့ကျတော့ခုလိုမျိုးဆိုတော့ဗိုလ်လောင်းတင်တာရှိနေဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံရင်းတောင်းကြပါလားရကောရကြပါလားရှင
်ကျွန်မတော့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာဗတနေ့ကျွန်မတော့တွေ့တယ်မလို့ကျွန်မကတွေ့တင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေဖြစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
ဆိုတော့ပြောသလိုပေါ့နော်ဘမူးကြီးရဲ့အတွေ့အကြုံကိုသူတို့ဒီပိုလောင်းမြို့သူတွေနဲ့လည်းမျှဝေခြင်းနဲ့ဆိုရခါကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီများနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျမ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလည်းပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးကျွန်မကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မပဲဖြစ်တာဟိုကျွန်မရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျွန်မတခုခုလုပ်မယ်ဆိုလို့ရှိရင်အများအကျိုးရှိတဲ့ training ပါပဲ။အဲမြန်မာနိုင်ငံမှာလည်းကျွန်မခဏခဏသွားတဲ့အခါကျတော့မြန်မာမျိုးသမီးတွေအများကြီးပြပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ military training ခေါင်းဆောင်မှုတင်တဲ့အခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်တယ်လို့ကျွန်မတကယ်ချင်ပါတယ်။
အဲတော့စစ်တပ်ကပေါ့နော်စစ်တင်တဲ့ဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုတင်တဲ့ကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအမေရိကန်စစ်တင်တဲ့ကတခြင်းပေါ့နော်ကိုဒီလေ့ကျင့်တင်နန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှမျိုးရှိတာပေါ့နော်တစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှမျိုးလုံးလိုပါတယ်ဆိုတော့ကျမတို့ကဆိုလို့ရှိရင်ကျမခရက်ကနေပြီးစပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ကျမ second lieutenant ဖြစ်သွားတဲ့အခါမှာကျမ platoon leader ကျမမှာပထမဆုံးအုပ်ချုပ်62ယောက် platoon ဆိုအဲ့ဒီအချိန်မှာကျမတို့ရန်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့တောင်းတမှုဆိုတာ practice လုပ်ပါတယ် ပထမလုံးနည်းနည်းပါးပါးမှားတတ်တာတွေရှိတယ်။ theory ကောင်းမှနဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်။အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာနှစ်ပေါင်းများစွာကြာပါတယ်။ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့ဒီနေ့ဥဆောင်နိုင်တာပေါ့
။စောစောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာလေးနဲ့လက်တွေ့နဲ့မကိုက်တဲ့အခါကျတော့ကိုမှားတာလေးရှိတာပေါ့နော်အဲ့တော့ကျမသိချင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွက်ကြောင့်ဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လေဆိုအဲ့ဒီအတွေ့အကြုံလေးများရှိနေပြပေးပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလေတမျိုးဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic တွေကိုပါကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူဘူးတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကျတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့နည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနာလေရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းနေမယ်တချို့နောက်တစ်ဖက်ကရမလားမရလားအဲ့ဒါနဲ့မကိုက်မှမသိဘူးဆိုတော့အဲ့ဒါကြီးအမြဲတမ်းကိုအချင်းချင်းပြီးတော့လာပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ်
။ဘုံမူလေးမြန်မာနိုင်ငံကိုမချခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါ။မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခြေအနေကိုဘယ်လိုအကျေခံနေပါလဲရှင
်။မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကနည်းနည်းလေးထူးခြားတယ်။ Western နဲ့လေဒီ American တွေနဲ့နည်းနည်းစာလိုက်ဆို။ဘာလို့အမေရိကန်မှာဒီ Feminism ဆိုတဲ့ကန္တာကိုလုပ်တဲ့အခါမှာများသောအားဖြင့်ဒီ Western ကအမျိုးသမီးတွေကမိန်းမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နီးနီးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီရဲ့ခေါင်းဆောင်မှုဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ကLeadership Study မှာဆိုလို့ပြောဆို Authentic Leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေကမလိုဘူးသူတို့ရဲ့တဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့တယောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေကြမလို့သူတို့ကတဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အစုံကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မကပို့ပြီးတော့တယောက်တယ် Authentic Leadership ပေါ့နော
်။အဲ့လိုပေါ့နော်။အနောက်နိုင်ငံကမျိုးသမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့တန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်မောင်တန်းလူဖို့စူးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့တင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထည့်ရောက်တယ်ဆိုတဲ့ခါကျတော့ဘာများဥပမာပေးလို့ရမယ်ရှေ့တိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အစမြတမျိုးယောက်ျားလေးလုပ်တဲ့ဥစ္စာအားလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူကနည်းနည်းယောက်ျားနဲ့တစ်ခါလေကြမတူတာတွေရှိမယ်
ဟုတ်ကဲ့
နော်ဒါမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ်နော် top down ပေါ့နော်အဲ့ဒါကွာခြားတာများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်။များသောအားဖြင့်အမျိုးသားတွေကသူတို့ဘာသူတောင်းနေမှာစဉ်းစားသူဒီဥစ္စာလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြတာဒါပဲပြီးသွားတယ်။နည်းနည်းလေးတကူကောင်းဆန်ပြီးတော့လုပ်တယ်။ဒါနဲ့အဲ့ဒီကူကောင်းဆန်ပြီးတော့လုပ်တဲ့အခါကျတော့ကိုယ်က input ကလူတယောက်စာပဲရှိတယ်။အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ကောင်းနေအများကြီးပါလာတဲ့အခါကျတော့ကိုယ်လုပ်တဲ့ decision ကပို့ပြီးတော့ခိုင်းပါလေ။ပို့ပြီးတော့ထိရောက်တာပေါ့နော်။အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ရပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာတာဟုတ်ပြီ
You can
think of
never afraid Cause it only serves to make me more determined to achieve my mind